မြန်မာနိုင်ငံမှာဒီနှစ် COVID-19 ရောဂါကူးစက်ခံသူနောက်ထပ်တစ်ယောက်မှမတွေ့ရှိရပဲရောဂါပိုးခင်းစင်သူ120ရှိသွားပြီလို့ကျန်းမာရေးဝန်ကြီးဌာနကပြောပါရယ် COVID-19 ရောဂါဓာတ်ခွဲနမူနာစုစုပေါင်း313ခုကိုဒီနေ့စစ်ဆေးခဲ့တာမှာနောက်ထပ်ရောဂါပိုးကူးစက်သူတစ်ယောက်မှမတွေ့ရှိရဘူးလို့ကျန်းမာရေးနဲ့အားစားဝန်ကြီးဌာနကဒီနေ့မေလ23ရက်နေ့ည7နာရီထုတ်ပြန်ချက်မှာပြောထားပါရယ်ဒါကြောင့် virus ကူးစက်ခံသူစုစုပေါင်းဟာ201ယောက်ပဲဖြစ်တယ်လို့ဖော်ပြထားပါရယ်ဒါပြင်ဆေးကုသမှုခံရပြီးတော့ယောဂပိုးကင်းစင်လာသူနောက်ထပ်4ယောက်ထပ်မံတွေ့ရှိခဲ့တာကြောင့် virus ကင်းစင်သူစုစုပေါင်း120ရှိသွားပြီလို့အတည်ပြုထားပါတယ်။ဒီထဲက108ယောက်ကိုဆေးရုံကနေဆင်းခွင်ပေးလိုက်ပြီးတော့သတ်မှတ်ထားတဲ့နေရာတွေမှာအသွားအလာခန့်သတ်ပြီးတရားစောင့်ကြည့်နေတယ်လို့ပြောပါတယ်။မနေ့ဇွန်လ22ရက်နေ့ကတော့ဓာတ်ခွဲနမူနာစုစုပေါင်း840ကိုစမ်းသပ်စစ်ဆေးခဲ့တာမှာ virus ပိုးတွေ့ရှိသူ2ဦးရှိခဲ့တယ်လို့ဒီကနေ့မနက်9နာရီသတင်းထုတ်ပြန်ချက်မှာပြောထားပါတယ်။virus ကူးစက်ခံသူ၂ယောက်စလုံးဟာချင်းပြည်နယ်တိတိမြို့ကအမျိုးသားတွေဖြစ်ကြပြီးတဦးကအသက်38နှစ်နဲ့တဦးကတော့26နှစ်ဖြစ်ပါတယ်။သူတို့နှစ်ဦးလုံးဟာ COVID-19 အတည်ပြုလူနာတွေနဲ့ထိတွေ့ဆက်ဆံမှုမရှိပေမဲ့မလေးရှားနိုင်ငံကနေပြန်လာသူတွေဖြစ်ကြပြီးတော့တိတိဆေးရုံမှာအသွားအလာကန့်သတ်ထားရှိခံရသူတွေဖြစ်ပါတယ်။မြန်မာနိုင်ငံမှာအခုချိန်ထိဓာတ်ခွဲနမူနာစုစုပေါင်း18,000ကျော်ကိုစမ်းသပ်စစ်ဆေးခဲ့ပြီးကယားပြည်နယ်ကလွဲလို့ချန်တဲ့ပြည်နယ်နဲ့တိုင်းဒေသကြီး73ခုမှာရောဂါကူးစက်တဲ့လူနာတွေရှိနေပါတယ်။နိုင်ငံတော်ကမြို့နယ်ပေါင်း330တဲကမြို့နယ်54မြို့နယ်မှာ COVID-19 ရောဂါကူးစက်ခံသူ201ဦးနဲ့သေဆုံးသူ6ဦးရှိတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကအတည်ပြုထုတ်ပြန်ထားပါတယ်ခင်ဗျာ။